ရန်ကုန်မြို့မှာ CDM လှူရှားမှုမှာပါဝင်တဲ့ဆွေရဝန်ထမ်းတွေကိုဒီကနေ့နေချင်းပြည်အိမ်ပေါ်ကနေဆင်ခိုင်းခဲ့ပါတယ်။နေရာတချို့မှာလည်းအခြေအနေအတိအကျမသိရတဲ့ပေါက်ကွဲမှုတွေဖြစ်ပေါ်ခဲ့ပါတယ်။ဒီကြားထဲမှာပဲစစ်အာဏာသိမ်းမှုဆန့်ကျင်ရေးဆန္ဒပြပွဲတွေကတော့ဆက်ရှိနေသေးပါ။ရန်ကုန်ကလာတဲ့ဒီသတင်းအပြည့်အစုံကိုတော့မတ်စုံမုံကတင်ပြပေးပါမယ်ခင်ဗျာ
။ February 1ရက်နေ့ကနေစပြီးတော့အရက်သားအစိုးရခေါင်းဆောင်တွေကိုဖယ်ရှားပြီးစစ်တပ်ကနေအာဏာသိမ်းလိုက်တာနှစ်လကျော်လာချိန်အထိနိုင်ငံတော်နေရာအနှံ့မှာတော့အာဏာရှင်ဆန့်ကျင်ရေးဆန္ဒပြလှုပ်ရှားမှုတွေကိုပုံစံမျိုးစုံနဲ့လူထုကဆောင်ရွက်နေကြပါတယ်။လူငယ်တွေလမ်းပေါ်ထွက်ပြီးတော့ဆန္ဒပြတာစစ်တပ်ပိုင်းနဲ့စီးပွားရေးထုတ်ကုန်တွေကိုအသုံးမပြုတာဝန်ထမ်းတွေအလုံးမစင်မဲ့အနုနီးနဲ့အာဏာရှင်ကိုဖိဆန္ဒစသည်ဖြင့်နီလန်းပေါင်းစုံတုံးပြီးတော့ဆန့်ကျင်ကန့်ကွက်နေကြတာပါ။ဒီလိုမျိုးကန့်ကွက်ဆန္ဒပြနေတဲ့သူတွေကိုစစ်အုပ်ချုပ်ရေးကောင်စီဘက်ကအကြမ်းဖက်နှိမ်နှင်းနေဆဲဖြစ်ပြီးဒီကနေ့မှလည်းတာမွေအလုံသမားစေယုံက CDM လှုပ်ရှားမှုမှာပါဝင်တဲ့ဝန်ထမ်းတွေကိုဝန်ထမ်းအင်အားကနေဆင်ခိုင်းခဲ့ပါတယ်။အချိန်မပေးဘဲနဲ့နေ့လယ်တနာရီမှအပိသက်ဆင်းပေးရမယ်လို့ပြောတာကြောင့်အခက်အခဲရှိနေတဲ့ဝန်ထမ်းတွေကိုပြည်သူအချင်းချင်းကူညီပေးကြတဲ့အခြေအနေကိုတော့ကိုယ်တိုင်ကူညီဆောင်ရွက်ပေးနေသူတူက VOA ကိုပြောပြပါတယ်
။ CDM လှုပ်တဲ့ဝန်ထမ်းကတော့60ဝန်းကျင်ခန့်လောက်ရှိပါလားဗျ။မနက်ကကျွန်တော်ကိုယ်တိုင်နဲ့10နာရီဝန်းကျင်လောက်နဲ့စပြီးတော့လှုပ်ရှားပါလေဗျ။လှုပ်ရှားပြီးတော့ကျွန်တော်တို့အခုပေါ့နော်ဝန်ထမ်းတွေတို့ကဒီလောက်မှစိတ်ဝင်နေပြီးတော့ဒီချမ်းချမ်းနဲ့ငင်းငင်းချမ်းချမ်းနဲ့ပဲထောက်ခွာသွားရကြအားလုံးအခုတော့သူတို့ဟိုသွားမဲ့ဌာနရောက်ပြီပေါ့နော်။ဌာနရဲ့ဌာနမှာတော့လောလောဆယ်နေဖို့ထိုင်ဖို့အခက်အခဲလေးတွေဖြစ်နေကြ။အဲ့ဒါလေးတွေကိုဆက်လက်ပြီးတော့ကျွန်တော်ကိုယ်ကြီးလှုပ်ဆောင်ပေးနေတဲ့အချိန်ကြီးပေါ့နော်အခုချိန်ကြီးပေါ့ဟုတ်ကဲ့ဗျာ။ကျွန်တော်တော့အဲ့မှာ supportive တက်လိုက်နေညီကောင်မောင်နှမတွေနားလည်မှုစိတ်သက်လေးလုပ်ရလေးပဲရှိပါဗျ။
စေအုပ်ချုပ်ရေးကောင်စီအနေနဲ့ CDM ဝန်ထမ်းတွေကိုအစိုးရအင်အားတွေကနေဆင်ခိုင်းတာဖမ်းဆီးအရေးယူတာတွေနဲ့တာဝန်ကနေရက်စဲပလိုက်တဲ့အထိလှုပ်ဆောင်တာတွေရှိလာနေပေမဲ့စားတောက်နေထိုင်ရေးအခက်အခဲတွေရှိနေတဲ့ကြားကနေအလုံမစင်မဲ့အာဏာဖီဆန်နေကြတဲ့နီလန်နဲ့စေအုပ်ချုပ်ရေးကိုဆန့်ကျင်နေကြတာပါဒီကနေ့မနက်စောပိုင်းမှာလဲလှိုင်သာယာမြို့နယ်စက်မှုဆုံးနှစ်မှာရှိတဲ့အထယ်ကျောက်ဆက်ယုံမီးလောင်ခဲ့ပြီးတော့မီးလောင်ရတဲ့အကြောင်းရင်းကိုတော့အသေးချာမသိရသေးပါဘူးနေ့လယ်ပိုင်းအချိန်မှာလဲရန်ကုန်မြို့တွေကနေရာတချို့မှာပောက်ကွဲမှုဖြစ်စဉ်တွေရှိခဲ့ပါတယ်။စမ်းကြောင်းမြို့နယ်ဘားကရာလမ်းပေါ်ကအထွေထွေအုပ်ချုပ်ရေးယုံအရှိမှလဲပောက်ကွဲမှုဖြစ်ခဲ့ပြီးတော့လူထိခိုက်မှုတော့မရှိဘူးလို့အဲ့ဒီနားမှာနေထိုင်တဲ့ဒေသခံတဦးက VOA ကိုပြောပါတယ်
။အချိန်တွေကတော့မနေ့ကဟိုဟာလေးတို့အတန်ပုံးဟိုပြစ်သွားဗျာ။ဟုတ်ကဲ့။အတန်ပုံးပေါက်တာဗျာ။ဟုတ်။မရှိပါဘူးဗျာ။ဘာမှမရှိပါဘူး။ဟုတ်။အတန်ပုံးပါဗျာ။
ဆန္ဒပြတဲ့သူတွေကိုစစ်ကောင်စီလက်အောက်ခံစစ်တပ်နဲ့ရဲတွေဘက်ကအကြမ်းဖက်ပစ်ခတ်လက်နက်ကင်ချင်းချောက်တာတွေရှိခဲ့လို့တေဆုံးသူဒဏ်ရာရသူတွေနဲ့ဖမ်းဆီးခံရသူတွေများလာတဲ့နောက်မှာတော့ဆန္ဒပြလူငယ်တွေကလက်နက်ကင်တွေနဲ့ထိတ်တိုက်မတွေ့တော့ဘဲရတဲ့နည်းနဲ့အာဏာရှင်ကိုဆက်ပြီးဆန့်ကျင်နေကြပါတယ်။ဒီကနေ့မှလည်းရန်ကုန်မြို့ရဲ့နေရာတချို့မှာတော့လူငယ်တွေကသွေးမတိတ်ဆေးတပိတ်ကိုဆက်ပြီးဆင်နွှဲကြသလိုမကြခင်ကြားရောက်လာတော့မဲ့တကြံနှစ်တစ်ကူပွဲတော်ကိုပြည်သူတွေမဆင်နွှဲကြဖို့နဲ့တကြံကာလမှာအိမ်ပြင်မထွက်ဘဲအာဏာရှင်တော်လှန်ရေးတပိတ်ပြုတ်လို့ဖို့ကိုတောင်းဆိုနေပါဗျ။အဲ့ဒါအပြင်တရုတ်အလံနဲ့တရုတ်နိုင်ငံထုတ်ပစ္စည်းတချို့ကိုလည်းမီးရှို့ဖျက်ဆီးတဲ့ကမ်ပိန်းကိုလုပ်ခဲ့ကြပါတယ်ရှင်။
ဒါကတော့အကြမ်းဖက်ဖြိုခွဲမှုတွေရှိနေတဲ့ကြားကစစ်အာဏာသိမ်းမှုဆန့်ကျင်ဆန္ဒပြပွဲတွေရန်ကုန်မှာဆက်ရှိနေတဲ့အကြောင်းမဆုမွန်တင်ပြပေးခဲ့တာပါခင်ဗျာ။